အောက်တိုဘာလအတွင်းစစ်ကောင်စီတပ်ရဲ့တိုက်ခိုက်မှုကြောင့်နိုင်ငံတဝန်းအမျိုးသမီး82ဦးသေဆုံးပြီးတော့40ကျော်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့မြန်မာအမျိုးသမီးတမကအဖွဲ့ကထုတ်ပြန်လိုက်ပါတယ်။ပဋိပက္ခဖြစ်ပွားတဲ့ဒေသတွေမှာအမျိုးသမီးတွေလုံခြုံမှုကင်းမဲ့နေတယ်လို့တအံအမျိုးသမီးအဖွဲ့ကလည်းပြောပါတယ်။လူခွင့်ရေးချိုးဖောက်မှုနဲ့လူသားမဆန်တဲ့နှင်းပန်းနှိပ်စက်မှုတွေအမျိုးသမီးအများစုကရင်ဆိုင်နေရတဲ့အခြေအနေရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့မက်အလိမ်မာကပြောပြမှာပါရှင
်စီကောင်စီတပ်ကနှီးမျိုးစုံလူခွင့်ရေးချိုးဖောက်မှုတွေဆက်လက်ကျူးလွန်နေတာကြောင့်အမျိုးသမီးတွေကလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေတခြားသောလူခွင့်ရေးချိုးဖောက်မှုတွေအပါအဝင်နေ့စဉ်ဆိုးသလိုအသက်ဆုံးရှုံးနေရတာလို့မြမအမျိုးသမီးတမကအဖွဲ့ကပြောပါရယ်2024ခုနှစ်အောက်တိုဘာလ1ရက်နေ့ကနေအောက်တိုဘာလ31ရက်နေ့အတွင်းအောက်တိုဘာလ1လတည်းမှာကိုစစ်ကောင်စီတပ်တွေရဲ့တိုက်ခတ်မှုကြောင့်နိုင်ငံတော်အမျိုးသမီး82ဦးသေဆုံးပြီးတော့44ဦးထိခိုက်ဒဏ်ရာရရှိတဲ့အကြောင်းအဲ့ဒီတည်းမှာပဋိပက္ခနဲ့ဆက်နွယ်တဲ့လိမ်ပိုင်းဆိုင်ရာအကြမ်းဖက်ခံရတာက4ဦးသေဆုံးပြီးတော့ငါးဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့မြမအမျိုးသမီးတမကအဖွဲ့ကနိုဝင်ဘာလ5ရက်နေ့ကသတင်းထုတ်ပြန်လိုက်တာဖြစ်ပါတယ်။သေဆုံးထိခိုက်ရတဲ့သူတွေဟာရှမ်းပြည်နယ်၊မွန်ပြည်နယ်၊စကိုင်းတိုင်း၊မကွေးတိုင်းအပါအဝင်မြို့နယ်17ခုကအမျိုးသမီးတွေဖြစ်ပြီးတော့လေးဆောင်တိုက်ခိုက်မှုလက်နက်ကြီးပစ်ခတ်မှုတပ်ဖြတ်ခံရမှုဒရုန်းတိုက်ခိုက်မှုပစ်တပ်ခံရမှုတိုက်ပွဲကြားမှာကြီးထိမှန်မှုမီးရှို့တပ်ဖြတ်မှုပဋိပက္ခနဲ့ဆက်နွယ်တဲ့လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုကြောင့်သေဆုံးထိခိုက်ရတာလို့ဖော်ပြထားပါတယ်။နိုင်ငံတကာမှာတရားစွဲဆိုနိုင်မှုစနစ်တကျအမှတ်တမ်းတင်သွားမယ်လို့မြမအမျိုးသမီးတမကအထွေထွေအတွင်းရင်မှုနော်ခင်စန်းထွေကပြောပါတယ်။
ဆယ်ဆူရဲ့လက်နက်ကြီးတွေလေကြောင်းတိုက်ခိုက်မှုတွေကြောင့်အသက်ဆုံးရှုံးသွားရတဲ့အမျိုးသမီးတွေထောက်ပို့လုပ်လို့ဖမ်းဆီးနှိပ်စက်ခံပြီးတော့မှသေဆုံးသွားရတဲ့အမျိုးသမီးတွေမိရှို့ခံလိုက်ရတဲ့အမျိုးသမီးတွေနှီးပေါင်းစုံနဲ့အဆိုးရွားဆုံးရုံမှကောက်ကျစ်မှုတွေနဲ့ကျူးလွန်မှုတွေကိုအကြမ်းကြီးပြုလုပ်နေတဲ့ဒီအကြမ်းဖက်စစ်အုပ်စုနဲ့အပေါင်းပါတွေကိုဒီလိုအကြမ်းဖက်မှုတွေရပ်တန့်သွားနိုင်ဖို့အတွက်ကိုတန်းနိုင်တဲ့ညီနဲ့ကျမတို့လှုပ်ဆောင်သွားမယ်။တို့ရဲ့ကျူးလွန်မှုတွေအတွက်တာဝန်ယူမှုတာဝန်ခံမှုရှိလာအောင်ကျမတို့ကလှုပ်ဆောင်သွားရမှာရှိတယ်။အဲ့ဒီအတွက်ကျမတို့နိုင်ငံတကာကနေပြီးတော့မှအကူအညီလိုအပ်တာတွေပြီးလို့ရှိရင်နိုင်ငံတကာဥပဒေတွေနဲ့ကျမတို့ပြန်ပြီးတော့မှတရားစွဲဆိုနိုင်ဖို့စွဲဆိုနိုင်လောက်တဲ့အခင်းကျင်းတွေဖြစ်လာဖို့အတွက်ကျမတို့ဒီမှတ်တမ်းတင်တဲ့ကိစ္စတွေကိုစနစ်တကျလှုပ်ဆောင်တယ်
နိုင်ငံတကာအနေနဲ့ဒီလိုစစ်ရာဇဝတ်မှုတွေကိုကျူးလွန်ခဲ့တဲ့အာဏာသိမ်းစစ်အစိုးရကိုအတိအမှန်မပြုဖို့တိုက်တွန်းတဲ့အကြောင်းနော်ခင်ဆန်းထွေကအခုလိုဆက်ပြောပါတယ်
နိုင်ငံတကာနဲ့တွေ့ဆုံပြီးတော့မှဒီအစိုးရတွေကိုကျမတို့ကအကြမ်းဖက်စစ်အုပ်စုကိုအတိမတ်မပြုဖို့ကိစ္စတွေပြီးတဲ့အခါကျရင်ဒီလေကြောင်းတိုက်ခတ်မှုတွေဆက်မဖြစ်ဖို့ဒီစစ်အုပ်စုကြီးနဲ့စစ်ပွားရေးလုပ်နေတဲ့ကိစ္စတွေရပ်တန့်ဖို့ကိစ္စတွေအပြင်ကိုလူသားချင်းစာနာထောက်ထားမှုအကူအညီတွေကိုတကယ်လိုအပ်နေတဲ့ပြည်သူတွေစီချီချီမီမီနဲ့ချီချီရောရောရောက်ရှိနိုင်ဖို့အတွက်ကိုကျမတို့အများကြီးလှုပ်ဆောင်နေတာလည်းဖြစ်တယ
်ဆရာနာသိန်းကာလာမှာအစိုးရဆောင်လူခွင့်ရေးချိုးဖောက်မှုတွေလူသားမဆန်တဲ့ညှဉ်းပန်းနှိပ်စက်မှုနိုင်ငံတော်လူမျိုးပေါင်းစုံကအမျိုးသမီးတွေခါစီရင်ဆိုင်နေရတယ်လို့သူကစက်ပြောပါတယ်။ပဋိပက္ခဖြစ်ပွားနေတဲ့ဒေသတွေမှာအမျိုးသမီးတွေလုံခြုံမှုကင်းမဲ့နေတယ်လို့တန်အမျိုးသမီးအဖွဲ့ပြောရေးဆိုခွင့်ရှိသူတဦးက VOA ကိုပြောပါတယ်
။ပဋိပက္ခတွေကြားမှာအမျိုးသမီးကတာဂက်တစ်ခုအနေနဲ့ဟိုခံနေရတယ်လို့တော့ပြောလို့ရပါဘောနော်။တခြားပဋိပက္ခကြောင်းမှာလည်းပြောခုနပြောတဲ့လိမ်မိုင်းဆိုင်ရာဒီမမှုတွေမှာလည်းပြောအများဆုံးကခံနေရတယ်အမျိုးသမီးတွေဖြစ်ကြတယ်အမျိုးသမီးတွေအတွက်ကဟိုလုံခြုံမှုကင်းမဲ့နေတဲ့ပုံစံမျိုးတွေလည်းပြောလို့ရမှာပေါ့နော်ဟိုဘယ်မှာပဲနေနေတဲ့အရာပဲချစ်ချစ်အမျိုးသမီးတွေကအများဆုံးပြန်ခံရတဲ့အနေအထားမှာရှိနေတဲ့အခါကျတော့ဟိုလုံခြုံမှုမရှိဘူးအချိန်လုံးဆိုရင်ကြောက်ရွံ့နေရတယ်စိတ်တွေများနေတာတွေ့ရပါပေါ့နော်ဒီအမျိုးသမီးတွေနေတဲ့အပြင်မှာအဲ့ဒီပြည်နေရမှာပဲရောက်တာလုံချုံမှုလုံးဝကင်းမဲ့နေတယ်လို့တော့အကောင်ဆုံးကတော့ဒီလူထုရှိတဲ့ဒေသတွေအေရီယာမှာမတိုက်ခိုက်ဖို့ကအရေးကြီးရပါတော့
စီရင်ပဋိပက္ခတွေကြအမျိုးသမီးတွေကလေးတကယ်နဲ့အသက်အရွယ်ကြီးရင်သူတွေမှာအများဆုံးဓာတ်ရိုက်ထိခိုက်ခံစားနေရပြီးတော့ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေဒီအပေါ်မှာဖိအားပေးအရေးယူဖို့လိုအပ်တယ်လို့အမျိုးသမီးအဖွဲ့ကထောက်ပြနေကြတာဖြစ်ပါတယ်နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်း AAPP ရဲ့အချက်အလက်တွေအရလဲအောက်တိုဘာလအတွင်းနိုင်ငံတော်ဖမ်းဆီးထိန်းသိမ်းခံရသူအမျိုးသမီးက12ဦးအထိရှိနေပါတယ်